မြန်မာနိုင်ငံမှာတရုတ်နိုင်ငံထုတ် Sinovac ကာကွယ်ဆေးကိုပထမဆုံးပုဂ္ဂလိကကုမ္ပဏီတစ်ခုကတင်သွင်းခွင့်ရလိုက်ပြီးတော့ဘသူမဆိုစစ်ကောင်စီအစီအစဉ်နဲ့မဟုတ်ပဲလုံခြုံစွာထုတ်ခွင့်ရတော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်။အခုတောက်ကြာနေမှာပထမဆုံးအတုပ်ရောက်လာပြီးတော့ကာကွယ်ဆေးထုတ်ခွင့်ရနေရာတွေကိုဆက်လက်ဖြန့်ဖြူးပေးနေပြီးအချို့သာဆုံးဈေးနှုန်းနဲ့ဖြန့်ဖြူးပေးဖို့ရှိတယ်လို့ Sea Lion ကုမ္ပဏီပြောခွင့်ရကဆိုပါတယ်။ Sea Lion ကုမ္ပဏီကာကွယ်ဆေးများဈေးကွက်မြင့်တင်ရေးမန်နေဂျာဒေါက်တာရတနာကိုကိုဝင်းမင်းကမေးမြန်းရမှာတော့ထူးခြားမှုကိုအခုလိုစပြီးတော့ရှင်းပြပါတယ်။
COVID-19 Sinovac Coronavac ကာကွယ်ဆေးကို private အနေနဲ့စီးလိုင်းရောအနေနဲ့ပထမဆုံးတင်သွင်းရခြားခွင့်ရတာဘော်ဒီ FDA ကညီမတို့ November 1ရက်နေ့မှာခွင့်ပြုခဲ့တာပါပြီးရဲ့အခါကျတော့ MOHS ကတရားဝင်ခွင့်ပြုထားတဲ့ဒီဆေးထိုးစင်တာဆေးရုံဆေးခန်းတွေကိုရောင်းခွင့်ရှိတာပေါ့နော်သူတို့နေရာမှာတစ်ဆင့်ဒီလူလူစီကိုပြန်ပြီးတော့ရောင်းချမှာပေါ့
ဟုတ်ကဲ့နောက်ရောထူကြမှုရှိသေးလား
ဒီလူလူအနေနဲ့လည်းဒါကြောင့် private ပေးတာဖြစ်တဲ့အတွက်ကြောင့်ဟိုအခုကဟိုဘာလို့မဆိုထုံးနိုင်နိုင်ငယ်ပေါ့နော်နောက်တစ်ခုက Sinovac ရထူကြမှုအနေနဲ့ကြတော့အခုကတရုတ်နိုင်ငံနဲ့၆နိုင်ငံမှာဆိုလို့ရှိရင်တော့ကလေးတွေကို၃နှစ်ကနေစပြီးသူကအဲ့လိုမျိုးထိုးပေးရဒါပေမဲ့ဒီမနိုင်ငံမှာကျတော့အခု၁၂နှစ်နဲ့အထက်တွေကိုထိုးပေးနေရပေါ့နော်အဲ့လိုဆိုတော့ဒီ၁၂နှစ်နဲ့အထက်ကလေးတွေအတွက်ထိုးနှံနိုင်ခွင့်မြန်မာနိုင်ငံမှာရရှိစားပေါ့ဒီ Sinovac အနေနဲ့ကျတော့လေဒါလို့လဲဆိုတော့အခုမြန်မာနိုင်ငံမှာကျတော့ Pfizer တော့ဘာလို့မရသေးဘူးဆိုတော့တော့ဆယ်ကလေးတွေအတွက်ကတော့ဒီ Sinovac ထိုးဖို့ chance ရတာပေါ့
ဟုတ်ကဲ့ရောက်ရှိနိုင်မှုအနေထားပမာဏအဖြစ်ရောထူကြမှုရှိလား
Sinovac ကို private အနေနဲ့ဆိုလို့ရှိရင်တော့အဲဆက်နေရနေမှာဟိုပထမဆုံးရောက်မယ်ပေါ့မစီနိုဘက်နဲ့ကတရားဝင်ဟိုပါတင်းဝင်ရထားတာဆိုတော့ပမာဏအနေနဲ့ကတော့သူတို့ဘက်ကလည်းတတ်မှတ်ထားတာမျိုးတော့မရှိဘူးကိုဘက်ကလည်းဒါ demand တိုင်းတက်တလောက်တော့ဆက်လက်ထိုးမှာပေါ့အဲဈေးနှုန်းအနေနဲ့ဆိုလို့ရှိရင်တော့ညမတို့ကဒီဘီဒူလူတို့အနေနဲ့အသက်တာဆုံးအဆင်ပြေဆုံးထိုးနိုင်ဝင်ရမယ်ဈေးနှုန်းမျိုးကိုဖြစ်နိုင်အောင်လို့ညီမတို့အစီအစဉ်ပေးထားရပေါ့နော
်ဟုတ်ကဲ့အဲ့တော့မြန်လာပေါ့နော်အခုကရပ်ပိုင်းအတွင်းရောက်လာမှာဆိုတော့
private sector အနေနဲ့ကဒီ12နှစ်အထက်ကိုမြန်မာနိုင်ငံမှာလည်းဒါအစိုးရအစီအစဉ်နဲ့မဟုတ်ဖဲနဲ့ private အနေနဲ့ထိုးနိုင်တဲ့သူတွေအတွက်ကိုစောင့်ရမလို့အောင်လို့ဒါညီမတို့ကဘက်ကကြိုးစားထားတာပေါ့နော
်ဟုတ်ကဲ့အခုလိုရောက်ရှိလာတဲ့အတွက်အဓိကကြိုးတဲ့အမှုပါဖို့ထောက်ပြခြင်းလား
ဟိုကိုပဲဆိုတာကြတော့လေအကုန်လုံးကာကွယ်ဆေးထိုးထားမှ safe ဖြစ်မှာလေဟိုတည်ဆုံတယောက်ကြံနေတာနဲ့လည်းအချိန်မရွေးပြန်ကူးဆက်နိုင်တယ်ဆိုတာဖြစ်တဲ့အတွက်ကြောင့်မို့ဒါကာကွယ်ဆေးထိုးလိုက်ရင်ရာနှုန်းကြီးကာကွယ်တယ်မဟုတ်ဘူးဆိုပေမဲ့လည်းတည်ဆုံနှုန်းတို့ပြင်းထန်ဒီရောဂါပြင်းထန်နှုန်းတို့အကုန်လုံးရောကြအောင်အေးရွယ်ချက်နဲ့ကိုအဓိကတွင်းတာပေါ့နောက်ပိုင်းလည်းအဲ့လိုပဲဒီဆေးကိုထုတ်လုပ်တဲ့နိုင်ငံဒီတရုတ်ပြည်ကကြတော့သူက၃နှစ်ကနေပြီးစထိုးတာဆိုတော့လေအဲ့တော့နောက်ပိုင်း national level ကသူခွင့်ပြုသွားမယ်သူထိုင်ငယ်တဲ့ဒီ10နှစ်အောက်တိုခွင့်ပြုသွားမယ်ဆိုရင်လည်းဒါထိုးနှံလို့ရအောင်ပေါ့နော်အဲ့လိုမျိုးအသင့်ဖြစ်နေအောင်ကာကွယ်ဆေးကိုအဲ့လိုမျိုးစီစဉ်ထားပါဟု
တ်ကဲ့အဲ့တော့ဒီကာကွယ်ဆေးကိုဒီအားနည်းစီမပြေအောင်ထိန်းသိမ်းနိုင်မှုအနေထားရောကုမ္ပဏီအနေနဲ့ဘယ်လိုမျိုးလှုပ်ဆောင်ထားတာ
အဓိကတော့ကိုးချင်းပေါ့နော်ဒီအေးထိန်းတဲ့ဟာလေအတွက်ကအေးခွန်းစားအတွက်ကအရေးကြီးတာဖြစ်တဲ့အတွက်ကြောင့်မို့အဲ့ဒါအတွက်ကိုဒီမားရိုးစီကဒီစီလိုင်းယုံရဲ့ဒီဆက်ဆက်ကုမ္ပဏီဖြစ်တဲ့ SRDS ပေါ့နော်အဲ့ဒါကအာ2020နှစ်ကုန်ကနေစပြီးသားကိုပြင်ဆင်နေပေါ့နော်ပြင်ဆင်ခဲ့ပြီးတော့အဲ့တော့ဒီကြားထဲမှာကအခုဒီတရုတ်ကုမ္ပဏီညအသင်းကရှင်နိုဖမ်ပေါ့နော်တွင်းလာတဲ့ဈေးတွေကိုလည်းဒီနယ်မျိုးတွေကိုပေါ့နော်အဲ့လိုမျိုးဝေးလံတဲ့မျိုးတွေကိုကိုချိန်မပြတ်အောင်ဒီကောင်ဈေးအနည်းငယ်မပြတ်အောင်လို့မားတို့ကဒီတခြားဈေးသိမ်းပြရည်လည်းရှင်းလာပြီးတော့ဈေးတွေအဲ့လိုသိပြီးပို့ဆောင်ပြရည်လည်းရှိရပေါ့နော်အဒိုးစ်နှစ်သိန်းခွဲအတွက်ကိုမျိုးပေါင်း30ကျော်ပို့ဆောင်ပေးခဲ့ရပေါ့
ဟုတ်ကဲ့အဲ့တော့အခုတစ်ခေါက်မှလည်းမကြခင်တောက်ကြနေမှရောက်လာတော့မယ်ပေါ့နော်အဲ့ဒါတွေအတွက်ကဘယ်လိုပို့ဆောင်မှုအစီအစဉ်ရှိလဲပြည်သူတွေပဲချင်းလောက်အစောအဆုံးဒီကာကွယ်ဆေးထုတ်လို့ရနိုင်မလဲဘယ်လိုဆက်သွယ်ရမလဲပေါ့
ပထမဆုံးဒီအတော့အနေနဲ့ကတော့ညီမတို့ကဒီရန်ကုန်မြို့အကြီးကပေါ့နော်ရန်ကုန်မြို့ကဒီဟိုရန်ကုန်တိုင်းဒေသကြီးအတွင်းကနေပြီးတော့ကျန်းမာရေးဝန်ကြီးဌာနကခွင့်ပြုချက်ရထားတဲ့စေထုံးနိုင်ငံခွင့်ပြုချက်ရထားတဲ့စေယုံစေခန်းကိုအရင်ပို့ဆောင်မှာပေါ့နော်ပြီးတော့မှအရင်နောက်ပိုင်းကကြတော့ဒီခွင့်ပြုပေးရထားတဲ့စန်တာစေယုံစန်တာဒီနယ်မှာရှိရဆိုလဲအဲ့ဒီဟာတွေပေါ့အဲ့ဒါတွေကိုဆက်လက်ပြီးတော့ပို့ပေးမှာပေါ့နော
်ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဒေါက်တာရတနာခင်ဗျာ